ခုပထမဆုံးအာရှတိုက်ရဲ့အငယ်ရွယ်ဆုံးနိုင်ငံလေးရှေ့တီမောဟာမြန်မာနိုင်ငံရင်းနဲ့ပတ်သက်လို့မှန်ကန်တဲ့ဘက်ကယက်တီပြောဆိုတဲ့အသံဖြစ်ပေါ်ထွက်လာနေတယ်လို့ Washington Post သတင်းစာကရေးသားထားတဲ့အကြောင်းတင်ပြမှာဖြစ်ပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်နှစ်စုကျော်ကအင်ဒိုနီးရှားတောင်ပိုင်းကတီမောကျွန်းငယ်လေးဟာဒေါ်လာရင်းအင်အားစုတွေကိုအင်ဒိုနီးရှားအာဏာရှင်အစိုးရရဲ့ဖိနှိပ်မှုအမျိုးမျိုးကိုအောင်းနိုင်ပြီးလွတ်လပ်ရေးရယူနိုင်ခဲ့တဲ့အတွက်21ရာစုမှာပထမဆုံးနိုင်ငံသစ်တနိုင်ငံဖြစ်ပေါ်ထွက်လာခဲ့တာဖြစ်ပါတယ်။တီမောလက်စတီလို့လည်းခေါ်ကြတဲ့အရှေ့တီမောနိုင်ငံမှာတော်လိုင်းရင်အင်အားစုတွေကိုလေကြောင်းကနေတိုက်ခိုက်မှုတွေနဲ့အင်အားအလွန်ကျုံသုံးပြီးနှိမ်နင်းမှုတွေလုပ်ခဲ့တဲ့ဖြစ်ပျက်တွေဟာလက်လက်ဆက်ဆက်အမှတ်ရစရာဖြစ်ရှိနေပါသေးတယ်။အခုတော့ဒီအရှေ့တီမောကခေါင်းဆောင်တွေဟာအာဏာရှင်လက်အောက်ကလွတ်မြောက်ဖို့တိုက်ပွဲဝင်နေရတဲ့မြန်မာနိုင်ငံအတွက်မှန်ကန်တဲ့ဘက်ကနေရည်တည်ပြီးကဘာကတည်အောင်ပြောဆိုမဲ့အတန်တစ်ခုဖြစ်ပေါ်ထွက်လာနေတယ်လို့ဆောင်းပါရှင်ကဆိုပါတယ်မြန်မာနိုင်ငံပြည်ထနာကိုဖြည့်ရှင်းဖို့အဓိကကျတဲ့အာဆီယံမှာနိုင်ငံတွေစိတ်ဝမ်းကွဲနေပြီးအခြားဒေသတွင်းနိုင်ငံတွေကလည်းမြန်မာစစ်ကောင်စီရဲ့ရာဇဝတ်မှုတွေကိုလျှစ်လျူရှုဖို့ကြိုးပမ်းနေတဲ့အချိန်မှာအရှေ့တီမောကောင်းဆောင်ပိုင်းကတော့မြန်မာစစ်ကောင်စီကိုပြင်းပြင်းထန်ထန်ဝေဖန်ရှုံချရုံနဲ့မကပဲဒီမိုကရေစီအင်အားစုတွေနဲ့တရားဝင်ဆက်ဆံရေးလည်းတည်ထောင်လိုက်ပါတယ်ပြီးခဲ့တဲ့နှစ်လကအရှေ့တီမောဝန်ကြီးချုပ်ရှာနာနာဂက်စမိုဟာအစိုးရအသည့်စတင်တဲ့အခမ်းအနားမှာအမျိုးသားညွန့်ရေးဆိုရာ NUG ရဲ့နိုင်ငံသားရေးဝန်ကြီးဒေါ်စမောင်ကိုဖိတ်ကြားခဲ့ပြီးအခြားနိုင်ငံပေါင်းစုံကဝန်ကြီးတွေနဲ့အတူတက်ရောက်ခွင့်ပြုခဲ့တာဟာတကယ်ကိုအပြောင်းအလဲဖြစ်စေတဲ့အခိုက်အတန့်တစ်ခုဖြစ်တယ်လို့ Washington Post ကဆိုပါတယ်။ဒါဟာမြန်မာစစ်ကောင်စီကအကြမ်းဖက်အဖွဲ့လို့သတ်မှတ်ထားတဲ့ NUG ကိုကမ္ဘာနိုင်ငံတနိုင်ငံကနေပထမဆုံးချိန်တရားဝင်လက်ခံအသိအမှတ်ပြုလိုက်တာဖြစ်ပါတယ်။ဒါရင်မကပဲအရှိတီမောဟာမြန်မာနိုင်ငံကတော်လှန်ရေးလှုပ်ရှားမှုတွေကိုအထောက်ပံ့ဖြစ်စေဖို့ဒီမိုကရေစီအင်အားစုတွေကိုတရားဝင်ရုံးခန်းဖွင့်ခွင့်ပြုမှာဖြစ်ပြီးနိုင်ငံရေးခေါလုံသူအချုပ်ကလည်းလက်ခံမယ်လို့ပြောထားပါတယ်။ဒါကြောင့်စစ်ကောင်စီကချက်ချင်းပဲရန်ကုန်မြို့ကအရှိတီမောတပ်မတ်ကိုနိုင်ငံကနေနှင်ထုတ်ခဲ့ပါတယ်။အခုလိုမြမရေးအတွက်အခြားနိုင်ငံကြီးတွေမလုံနိုင်တဲ့တာဝန်ကိုထမ်းဆောင်မှုဆုံးဖြတ်လိုက်တာဟာဒီမိုကရေစီအင်အားစုတွေအတွက်ကြီးမားတဲ့အချိုးကွေတစ်ခုဖြစ်စေရုံနဲ့မကပဲအာဆီယံအဖွဲ့ဝင်ဖြစ်ဖို့ကြိုးပမ်းနေတဲ့အရှိတီမောကိုရိုင်းအတွက်လည်းအတားအဆီးဖြစ်လာနိုင်တယ်လို့ကြွမ်းကျင်သူတွေကသုံးသပ်ပါတယ်။လွန်ခဲ့တဲ့နှစ်20ကျော်ကအရှေ့ဒီမောပြည်သူတွေဟာအင်ဒိုနီးရှားအာဏာရှင်အစိုးရလက်အောက်ကလွတ်မြောက်ဖို့တိုက်ပွဲဝင်နေရတော့ကဆိုရင်လေကမ္ဘာဘယ်နိုင်ငံကမှအရေးမဆိုင်ခဲ့ကြပါဘူးလို့ဝန်ကြီးချုပ်ရှာနာနာဂက်စမိုကဝါရှင်တန်ပို့စ်ကိုပြောပါတယ်အခုနဲ့အစောပိုင်းကဆွစ်ဇာလန်နိုင်ငံဒါဗိုစ်မြို့မှာပြုလုပ်တဲ့ကမ္ဘာစီးပွားရေးဖိုရမ်ညီလာခံအတွက်မှနိုင်ငံကောင်ဆောင်တွေထင်ရှားသူတွေတယောက်ပြီးတယောက်တက်ပြီးရုရှားရဲ့ယူကရိန်းကျူတော်စစ်ကိုရှုံချကြောင်းပြောဆိုခဲ့ကြပါတယ်ဒါပေမဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့တော့ဘယ်သူကမှတလုံးတစ်ပါးသာမှထည့်ပြောမသွားကြလို့အံ့ဩမိပါတယ်လို့အရှေ့တီမောရဲ့သမ္မတရာမို့စ်ဟာတာကလည်း Washington Post ကိုပြောပါတယ်။ရှေ့နှစ်မှာပြုလုပ်မယ့်ညီလာခံမှာတော့ကျွန်တော်တို့အနေနဲ့မြန်မာနိုင်ငံအကြောင်းပြောပြအောင်ကိုပြောပါမယ်။အနည်းဆုံးတော့မြန်မာဆိုတဲ့ဝေါ်ဟာရကိုလူတွေကြားပါလိမ့်မယ်လို့သမ္မတရာမို့စ်ဟာတာက Washington Post ကိုပြောသွားတဲ့အကြောင်းဖော်ပြထားတာဖြစ်ပါတယ်။ဆက်လက်ပြီးတော့အင်ဒိုနီးရှားနိုင်ငံဟာမြန်မာနိုင်ငံအရင်နဲ့ပတ်သက်လို့စံနှုန်းနှမျိုးကျင့်သုံးနေလားဆိုတဲ့အကြောင်းစနဲ့ဂျကာတာပို့သတင်းစာကဆောင်းပါးကိုတင်ပြပါမယ်။မြန်မာနိုင်ငံရေးကိုအာဆီယံဘုံသဘောတူညီချက်၅ချက်နဲ့ဖြည့်ရှင်းမှုကြိုးပမ်းနေတဲ့အင်ဒိုနီးရှားနိုင်ငံကနိုင်ငံပိုင်လက်နက်ထုတ်လို့ရေးကုမ္ပဏီတွေဟာမြန်မာစစ်တပ်အတွက်လက်နက်တွေတင်ပို့ရောင်းချနေတဲ့အကြောင်းစွပ်စွဲချက်တွေပေါ်ထွက်လာခဲ့ပြီးဒါဟာအမှန်ဆိုရင်တော့နိုင်ငံတကာမှာရောဒေသတွင်းမှာပါမြန်မာရေးဖြည့်ရှင်းမှုကြိုးပမ်းတဲ့နေရာမှာအင်ဒိုနီးရှားရဲ့ဂုဏ်သိက္ခာနဲ့ယုံကြည်ထိုက်မှုကိုကျဆင်းစေလိမ့်မယ်လို့ဂျကာတာပို့စ်ကကြေညာထားပါတယ်။အထူးသဖြင့်တရုတ်နဲ့ရုရှားတို့ကမြန်မာစစ်တပ်ကိုလက်နက်တွေရောင်းချနေတာကိုရပ်တန့်မှုအတွက်နိုင်ငံတကာအဖွဲ့အစည်းတွေကဘာမှမလုပ်နိုင်ပဲဖြစ်နေပါတယ်။စင်ကာပူလိုအာဆီယံနိုင်ငံချုပ်ကကုမ္ပဏီချုပ်ဟာဆိုရင်လေနိုင်ငံဥပဒေကိုတက်တလုံးကြားလုပ်ပြီးလက်နက်ဖြင့်သုံးလို့ရတဲ့ကုန်ပစ္စည်းတွေမြန်မာစစ်တပ်ကိုရောင်းချနေတဲ့အကြောင်းအစီရင်ခံစာတွေပေါ်ထွက်လာခဲ့ပါတယ်။အင်ဒိုနီးရှားဟာဆိုရင်ဆိုးချိုးရေးကနေဒီမိုကရေစီနိုင်ငံအဖြစ်အောင်မြင်မြင်ပြောင်းလဲခဲ့တဲ့စံနမူနာအဖြစ်နဲ့မြန်မာပြည်သူတွေရဲ့လေးစားယုံကြည်မှုကိုရထားတာဖြစ်ပါတယ်။ကိုရိုင်းလဲငြိမ်းချမ်းစစ်ဆက်ပေးသူအဖြစ်ဆောင်ရွက်နေတဲ့အင်ဒိုနီးရှားဟာတစ်ဖက်ကနေမြန်မာစစ်တပ်ကိုလက်နက်ရောင်းချပြီးအကျိုးမြတ်ယူနေတာအမှန်ဆိုရင်တော့ယုံကြည်လေးစားခံတိုက်မှုပျောက်ဆုံးသွားပါလိမ့်မယ်။ဒါအပြင်အင်ဒိုနီးရှားကအဆိုပြုထားတဲ့အာဆီယံဘုံသဘောတူညီချက်တည်းရဲ့လေးနက်မှုအပေါ်လဲတန်ရဖြစ်စရာဖြစ်လာနိုင်ပါတယ်လို့ဂျကာတာပို့စ်ကကြေညာထားပါတယ်။အခုချိန်မှာတော့ဆွဆွဲခံထားတဲ့လက်နက်ကုမ္ပဏီတွေကမြန်မာစစ်တပ်ကိုလက်နက်ရောင်းချခဲ့တာမရှိတဲ့အကြောင်းငြင်းဆန်ထားကြပါတယ်။ဒါပေမဲ့လည်းအင်ဒိုနီးရှားလူ့အခွင့်ရေးကော်မရှင်အနေနဲ့တော့မြန်မာရေးလှုပ်ရှားသူတွေရဲ့ဆွဆွဲချက်တွေဟုတ်မဟုတ်ပွန်လင်းမြင်သာမှုရှိစွာနဲ့စုံစမ်းစစ်ဆေးဖို့လိုပါတယ်။စစ်တပ်ကအာဏာသိမ်းတာကိုဂျားဝင်ဖြည့်ရှင်းပေးဖို့ကြိုးစားနေတဲ့နိုင်ငံမှာစစ်တပ်နဲ့ဆိုင်တဲ့အဖွဲ့အစည်းတခုကဥပဒေကိုချိုးဖောက်ခွင့်ရှိနေတယ်ဆိုတာမဟုတ်ကြောင်းလဲတက်သေးပြဖို့လိုပါတယ်လို့ဂျကာတာပို့သတင်းစာမှာရေးသားထားတဲ့အကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာကျွန်တော်ရဲကောင်မြန်မာမှာဒီစီစဉ်ကိုအမေရိကန်နိုင်ငံဝါရှင်တန်ဒီစီမြို့တော် RFA ရုံးချုပ်ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်